ရှမ်းပြည်နယ်တောင်ပိုင်းဖဲခုံမြို့နယ်လက်ဤကျေးရွာမှာတိုက်ပွဲဖြစ်ပွားတာရှိပဲနဲ့အရသာပြည်သူတွေစေကူတာမှုခံယူနေတဲ့စေယုံကိုဒီကနေ့မနက်ပိုင်းစင်နာရီလောက်မှာစစ်ကောင်စီကလေယာဉ်20နဲ့လာရောက်ပြီးတော့ပုံစံတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီတိုက်ခိုက်မှုအတွင်းမှာတော့ဆေးရုံဝင်းနဲ့တချို့သေဆုံးပြီးတော့အရသာတချို့ပြင်းပြထန်ထန်ထိခိုက်ဒဏ်ရာရခဲ့ပါတယ်။တိုက်ခိုက်ခံရပြ မျိုးနယ်လက်ဤကြီးရွာစေယုံကိုပေါင်900ပုံနဲ့၄ချိန်လာရောက်ကျဲချတိုက်ခိုက်ခဲ့လို့စေယုံဝန်ထမ်းအရသာပြည်သူ၃ဦးထိခိုက်ဒဏ်ရာရခဲ့ပြီးဒီထဲက2ဦးပြင်းပြင်းထန်ထန်ဒဏ်ရာရထားတယ်လို့ကီနီလူခွင့်ရေးအဖွဲ့ကဒီကနေ့ပြောပါတယ်လေဤကြီးရွာကရက်သားပြည်သူတွေစေဝါကုသမှုခံယူနေတဲ့စေယုံကိုဒီမနက်7:00လောက်ကစစ်ကောင်စီလေယာဉ်20နဲ့လာရောက်ပုံကျဲတိုက်ခိုက်ခဲ့တာဖြစ်တယ်လို့ကီနီအမျိုးသားကာကွယ်ရေးတပ် KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအဲစုကပြည်ွေကိုပြောပါတယ
်ဖက်ခုံမြို့နယ်လေဤကြီးရွာမှာရှိတဲ့စေယုံတစ်ခုကိုစစ်ကောင်စီတပ်ကဒီမနက်7:00မှာဟိုလေယာဉ်20နဲ့4ချိန်လာရောက်ပြီးတော့ပုံကျဲတိုက်ခိုက်သွားတာဖြစ်ပါတယ်စစ်သားလေးနှုတ်ဦးပေါ့နော်လူငယ်ပိုင်းပဲစေယုံထဲမှာရှိတဲ့လူငယ်နှုတ်ဦးတိုက်ခိုက်တိုက်ဆောင်ခဲ့ရပါတယ်ပေါ့
လေဤဘက်မှာတော့ဘာတိုက်ပွဲမှမရှိဘူးဗျလေဤပြည်နယ်တိုက်ပွဲဖြစ်တဲ့နေရာနဲ့ကမိုင်30-40လောက်ဝေးပါတယ်ပေါ့နော်စစ်ကောင်စီဘက်ကဒါပြည်သူလူထုတွေစေကူတောင်းမှုခံယူနေတဲ့စေယုံကိုဒါပြီးတော့ပုံကျဲတိုက်ခိုက်တာပဲဖြစ်တယ်ပေါ့နော
်ဒီစေယုံဟာစစ်ရှောင်တဲ့ဒေသခံတွေကိုစေဝါကုသပေးနေတဲ့စေယုံဖြစ်ပါတယ်စေယုံတိုက်ခိုက်ခံရပြီးတဲ့နောက်လူနာတွေစေယုံဝန်ထမ်းတွေနဲ့စေပစ္စည်းတွေဘေးလွရာကိုပြောင်းရွှေ့လိုက်ရတယ်လို့ပြောပါတယ်ဒီရွေးကလက်ခံရရှိထားတဲ့ဓာတ်ပုံတွေအရစေယုံအဆောက်အုံရဲ့သူ့မိုးတွေအုံနေရတဲ့စေယုံပြတင်းပေါက်တွေလုံးဝပျက်စီးနေတာတွေ့ရတယ်လို့စေယုံရှိမှရက်ထားတဲ့ကားတစ်စီးလည်းပျက်စီးနေတာတွေ့ရပါတယ်တပ်ပွဲနဲ့ပတ်သက်တာမရှိပဲအရသာပြည်သူတွေစေဝါကုသမှုခံယူနေတဲ့စေယုံစေရံတွေကိုလေချောင်းသုံးမြို့ပြင်မှတ်ထားတိုက်ခိုက်နေတာလို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာရဲစုကပြောပါတယ
်စေယုံတွင်းမှာတော့စေကတောင်းမှုခံယူနေတဲ့လူနာတွေရောဘောနောစေယုံဝန်ထမ်းတွေကလုံးဘောနောကျောင်းရှိတောင်းပါပြီဘောနောဘုံကျတိုက်ခိုက်မှုပြုလုပ်အပြီးမှာဘောနောကလုံးရှောင်ပြီးတော့မေးလို့ရကိုရှောင်အောင်နိုင်ခဲ့ပါတယ်ဗျ
လေဤကြီးရွာနဲ့နီးတဲ့ဒေသခံတအူကတော့ဒီကနေ့မနေ့အစောပိုင်းကလေးကလက်နက်ကြီးနဲ့လေရင်ပစ်ခတ်တမ်းတွေကြားရပေမဲ့စစ်ဖြစ်တဲ့ဒေသတွေမှာသွားလာရေးမလုံခြုံတာကြောင့်အခြေအနေကိုသွားမကြည့်နိုင်ဘူးလို့အခုလိုပြောပါရစေ
။မနေ့လက်နက်ကြီးကနဲ့လေရင်ကပေါ့နော်အခုကတော့စိတ်လေးတွေပါအချိန်နိုင်ချေတော့များတော့ပေါ့နော်ဗျာဖြစ်နေစိတ်ကြီးနေလေအဲ့ဒါကတော့အဆက်တွေအခုရလို့လက်ဆက်တွေမရှိကြတော့မနေ့စီစရုံပြောင်းလာအောင်နော်ဒါနဲ့အဲ့ဒီဖြစ်ကြောမှလေတောက်လျှောက်ကြားနေရတာကတော့စီယုံစီဆောင်ပြည့်နေပြည့်နိုင်တော့နော်အင်းစီရဘလော့ပြည့်တဲ့အဲစီယုံစီဆောင်ဘလော့ပြည့်အဲ့ဒါတော့မစီစရုံတီးဘူးအမေကတော့ဝိုင်းမဖုန်းလိုက်လည်းမရှိကြတော့ဆက်တွေလို့လည်းမရအောင်လည်းမသွားလာလို့လည်းမရတဲ့ဒီတွေကတတိကျတော့ယူလို့မရဘူးပေါ့နော်
ဒီတိုက်ခိုက်မှုနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတွန့်ပြန်ကြရဖို့ရှမ်းပြည်နယ်အစိုးရပြောရေးဆိုခွင့်ရှိသူစီးပွားရေးရာဝန်ကြီးဦးခွန်သိန်းမောင်ကို VOA ကတယ်လီဖုန်းနဲ့ဆက်သွယ်ခဲ့ပေမဲ့လည်းစပ်ပိတ်ထားပါတယ်။အလားတူပြီးခဲ့တဲ့2023ခုနှစ်ဧပြီလ25ရက်ကလည်းစောင်းဖွေးကြီးရွာမှာရှိတဲ့ကိုထူကိုထစေတီကံကိုစစ်ကောင်စီကလေကြောင်းကနေ3ချိန်ပုံကျဲတိုက်ခိုက်တာကြောင့်ထိခိုက်ဒဏ်ရာရတာတွေရှိခဲ့ပါတယ်။ထိုင်ခုံမှာတိုက်ပွဲဖြစ်တာမရှိပေမဲ့လည်းအနီးအနားဒေသတွေမှာပြီးခဲ့တဲ့မတ်လဒုတိယပတ်ကစပြီးအခုချိန်ထိကီနီပူပေါင်းတက်တဲ့စစ်ကောင်စီတက်အကြာမှာတိုက်ပွဲပြင်းထန်နေပါတယ်။နှစ်ဖက်ထိတွေ့တိုက်ပွဲအတွင်းစစ်ကောင်စီဘက်ကဂျက်ဖိုက်တာနဲ့ရဟတ်ယာဉ်အသုံးပြုပြီးပြင်းပြင်းထန်ထန်ခုခံတိုက်ခိုက်နေတယ်လို့ KNDF ဗဟိုပြန်ကြားရေးတာဝန်ရှိသူတာအေဆူကပြောပါတယ်။
ဒီဖက်ခေါ်ရပြည်လောင်မြို့နယ်နဲ့စာဒီဆောင်ပြောင်းနဲ့အနီးတစ်ဝိုက်မှာတော့ဟိုအပြန်အလှန်ပြစ်ခတ်မှုတွေကတော့အခုချိန်ထိဖြစ်ပေါ်နေတော့မှာပဲ။ဆောင်ပြောင်းမှာတော့တိုက်ပွဲကနေ့တိုင်းလိုလိုဖြစ်ပါတယ်ပြန်လာပြစ်ခတ်မှုတွေစစ်ကောင်စီဘက်ကဒါဒေချောင်းတိုက်ခိုက်မှုတွေပေါ့နော်ဟိုရဟတ်ကြီးတွေနဲ့လည်းဒါပြောင်းပြစ်ခတ်တာမျိုးတွေရှိတယ်နောက်ပြီးတော့ဒီ Jet Fighter တွေနဲ့လည်းဒါလာရောက်ပြစ်ခတ်တိုက်ခိုက်တာမျိုးတွေရှိပါတယ
်ဆောင်ပြောင်းဒေသဘက်ကိုစစ်ကောင်စီတပ်နဲ့ပို့ပြည်သူစစ် PNO ပူးပေါင်းအဖွဲ့ကထိုးစစ်ဆင်နေတာကြောင့်မတ်လဒုတိယဘက်ကစပြီးတိုက်ပွဲပြင်းထန်နေတာလို့ကီနီမျိုးသားကာကွယ်ရေးတပ် KNDF က VOA ကိုပြောဆိုထားပါတယ်တိုက်ပွဲကြောင့်စောင်းပြောင်းရွာတောင်မဲစင်းရွာစတဲ့ကြီးရွာအများစုကထောင်ထဲချီတဲ့ဒေသခံတွေအိုးအိမ်တွေကိုဆွတ်ခွာပြီးဘေးလွတ်ရာတိမ်းရှောင်နေကြပါရဲ့ရှင်